ပိုချုပ်အောင်ဆန်းကျေးရုပ်တို့လိုက်ကောမှာစိုက်ထူရာကိုကန့်ကွက်တဲ့အနေနဲ့ပြည်လုံးပြည်နယ်လုံးကျွတ်တပိတ်ပွဲကိုကရင်နီလူလူတွေဒီကနေ့ပြုလုပ်တာမှာရဲတပ်ဖွဲ့ကရာဘာကြီးနဲ့နှိမ်နင်းခဲ့ပါတယ်အဲ့ဒီလိုနှိမ်နင်းတာကြောင့်အရတာအယောက်20နီးပါးဒဏ်ရာရသွားပါတယ်။လက်ရှိမှာတော့အစိုးရအဖွဲ့နဲ့ဆန္ဒပြခေါင်းဆောင်တချို့ကျေးရုပ်ထားရှိရင်းနဲ့ပတ်သက်လို့တွေ့ဆုံညှိနှိုင်းနေကြဆဲပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မမေခတ်ကပေးပို့ထားပါတယ်
။ကယားပြည်နယ်လိုက်ကောမြို့မှာဒီနေ့မနက်ပိုင်းကဗိုလ်ချုပ်ကျေးရုပ်ကိုကန့်ကွက်ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထိတ်တိုက်တွေ့ဆုံရုံးရင်းဆန့်ခတ်ဖြစ်ပွားပြီးအနည်းဆုံးလူငယ်အယောက်20လောက်ဒဏ်ရာရရှိသွားတာပါ။ဗိုလ်ချုပ်ကျေးရုပ်ထားရှိရေးကန့်ကွက်တဲ့အနေနဲ့ကယားပြည်နယ်ကထောင်နဲ့ချီတဲ့လူလူတွေဟာဒီကနေ့ဗိုလ်ချုပ်ကျေးရုပ်ရှိရာဂန္ဓာရဟေဝံပန်းချံကိုချီတက်ဆန္ဒပြခဲ့ကြတာပါချီတက်ဆန္ဒပြရမှာတာဝန်ရှိသူတွေကပန်းချံအဝင်လမ်းကိုစစ်ကြောင်းတွေနဲ့ပိတ်ပြီးဝင်ခွင့်မပေးထားခဲ့ပေမဲ့လည်းအတားအဆီးအချို့ကိုချိုးဖြတ်ပြီးဝင်ရောက်ခဲ့ပါတယ်ဒီကနေ့ဖြစ်ပွားခဲ့ရတဲ့ပတ်သက်လို့လက်ရှိပန်းချံထဲရောက်ရှိနေတဲ့လူငယ်ခွန်ပါနဲ့က
ဒီကိစ္စရတာ20နစတရာဝနာတော့တချို့ကတော့လက်မောင်းမှာတန်ရရတချို့ကတော့မျက်နှာမှာတန်ရရတချို့ကတော့ခြေထောက်မှာတန်ရရပဲဟုတ်ဟောဒီအခုကတော့သူတို့ကတော့ဒီဟိုအစီအစီခြေထောက်မှာတန်နာနေပါလားအဓိကတော့ဒီကျွန်တော်တို့ကဒီပန်းချလို့ရတဲ့ခွင့်ပေးခွင့်တောင်းလေအဲ့ဒါကိုသူတို့ကမပေးဘူး။ဆန်သူတို့နဲ့ကားတယ်။အဲ့ချိန်မှာကျွန်တော်ကသူပေါက်သူပေါက်တယ်သူပေါက်တယ်ဆက်ကြောင့်သူကအဲ့တနက်ပိုင်းတောင်းနေပါဘူး
။လက်တလုံးဆန္ဒပြတာမှာတော့ဆန္ဒပြလူလူဟာဗိုလ်ချုပ်ကျေးရုပ်အနီးမှာစုဝေးထိုင်နေကြပြီးခေါင်းဆောင်အချို့နဲ့တာဝန်ရှိသူအချို့ကညှိနှိုင်းနေကြပါရယ်။ကရင်နီလူလူတွေဟာဒီကနေ့မနက်အစောပိုင်းကနေစပြီးတပိတ်စစ်ကြောင်းလေးကြောင်းနဲ့လူပေါင်း3000ကျော်လောက်စတင်ချီတက်ဆန္ဒပြခဲ့ကြတာပါ။ခုလိုဆန္ဒပြပွဲတွေဖြစ်နေတဲ့အချိန်မှာကြားပြည်နယ်အစိုးရကတော့ဗိုလ်ချုပ်ကျေးရုပ်စိုက်ထူခဲ့တဲ့ကဏ္ဍရဟေဝံပန်းချံထဲမှာပဲဒီကနေ့ပြည်ထောင်စုနဲ့အခမ်းအနားကိုကျင်းပခဲ့ပါတယ်။ဗိုလ်ချုပ်ကျေးရုပ်စိုက်ထူမှုနဲ့ပတ်သက်ပြီးကံွယ်ဆန္ဒပြမှုတွေအတွင်အခုလိုပြစ်ခတ်မှုအထိဖြစ်လာတဲ့အပေါ်ခွန်မနက်က
ဆန္ဒပေါ်ထုတ်မယ်ဆိုတာကိုကျွန်တော်ခွင့်ပြုမယ်ပါတယ်။အဲ့ဒါမပေးလို့မပေးဘူးဆိုတဲ့ဟိုကဒါသူတို့ရဲ့အကင်တွေပုံကပန်းမဆင်မဆမလို့ဆက်စီတရဆိုတဲ့ချိန်မှာညီနိုင်မှုတွေဆိုတာမလောက်ရနဲ့အဲဒီအဲဆက်စီတို့ရတဲ့ခါလဲပြိတ်စားလဲကာလာလဲသူတွေကဒါဒီပြဆက်ဆက်မှာတော့ပေါ့ကျွန်တော်ဆက်သွားတယ်ဆိုတဲ့ချိန်မှာဒီအဲရာဘာကြီးတွေရာဘာကြီးတွေပါလေတုံးနေဆိုကြတာဒါအဲတော့ကြာမာအမာလို့ကျွန်တော်တို့ကတော့အဲ့လိုမျိုးပဲယူဆတယ်ပေါ့အဓိကကတော့ကျွန်တော်ချီတက်တယ်ကျွန်တော်အများကအဲ့ဒီအများပြောတာကျွန်တော်ရင်းရင်းဆိုင်ဆိုင်ချီတက်မယ်ဘာမှမလုပ်ဘူးဒါဘာမှဖြစ်သိမှုတွေမလုပ်ဘူးဘာမှတန်းဆက်မှုတွေမလုပ်ဘူးဆိုတာတခုကျွန်တော်သိတော့ပြီးတော့ကျွန်တော်ချီတက်တဲ့ကိစ္စကိုအခုတော့ကြံဖက်ပြီးဆိုကြတာဒါသူတို့ကင်ဆယ်ပုံကအဆက်ဆက်နေအားနည်းနေတယ်လို့တော့ကျွန်တော်တို့ဒီလိုပဲမြင်တာ
လက်ရှိမှာတော့ပန်းချံရှင်နာမှာတစားတစားနဲ့လူလူကနေမသွားတဲ့အပြင်ပုံမတိုးလာတဲ့အတွက်လုံခြုံရေးချထားရတဲ့ရဲအင်အားနဲ့ဆန္ဒပြသူအင်အားမမျှမတဖြစ်နေတယ်လို့ဒေတာကန်တွေကတော့ဆိုပါတယ်ဒီလိုပြစ်ခတ်မှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကိုဆက်သွယ်မေးမြန်းလာမှာတော့တာဝန်ယူဖြေကြားပေးမဲ့အရာရှိမရှိတာကြောင့်ဖြေကြားခဲ့တာမရှိခဲ့ပါဘူးအမည်မဖော်လိုတဲ့ရဲအရာရှိတဦးကတော့သူတို့အနေနဲ့အထက်အမိတ်နဲ့အခုလိုထိမ့်သိမ်းရတာဖြစ်တယ်လို့ဆိုပါတယ်တိုင်းဆိုရဘက်ကတော့ဒီအပေါ်နှုတ်ဆက်နေလျက်ရှိပါတယ်ကယားပြည်နယ်လိုက်ကော်မြို့မှာဗိုလ်ချုပ်ကျေးရုပ်ထားရှိဖို့ကယားပြည်နယ်အစိုးရကပြီးခဲ့တဲ့နှစ်ကလေးကကြိုးပမ်းခဲ့တာပါအဲ့ဒီကလေးကစန့်ကျင်ဆန္ဒပြမှုတွေရှိခဲ့သလိုအာဏာပိုင်တွေဘက်ကလည်းဖမ်းဆီးတရားဆွဲဆိုတာတွေလုပ်ခဲ့ပြီးပုံမတင်းမာလာကဒီမနက်မှာတော့အခုလိုပြစ်ခတ်မှုတွေရှိလာခဲ့တာဖြစ်ပါတယ်ရှင်
။မမေခတင်ပြသွားတာပါရှင်။ခုတစ်ဆက်တည်းလွိုက်ကောမှာဆန္ဒပြပွဲနဲ့ဆိုင်တဲ့သတင်းသဘောဆက်ပါအောင်မယ်။ကြားပြည်နယ်လွိုက်ကောမြို့မှာဗိုလ်ချုပ်ကျေးရုပ်စိုက်ထူရာကိုကန့်ကွက်ဆန္ဒပြတဲ့ကရင်နီလူငယ်တွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်နှိမ်နင်းတာနဲ့ပတ်သက်လို့ရန်ကုန်မြို့မှာတက်ကြွလှုပ်ရှားသူတွေစုဝေးပြီးဒီကနေ့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြရာနေရာကိုကိုရင်တွားရောက်တရင်ယူခဲ့တဲ့ VOA မြန်မာပိုင်းတရင်ထောက်ကိုထက်အောင်ခန်းကရန်ကုန်မြို့ကနေအခုလိုတရင်ပေးပို့ထားပါရရှင်
။ဒီကနေ့မနေ့ပိုင်းကကယားပြည်နယ်လန်ကုန်မြို့မှာဗိုလ်ချုပ်ကျေးဇူးဆိုင်တူရတဲ့ပေါ်ကန့်ကွက်ဆန္ဒပြတဲ့လူကိုအာဏာပိုင်ဘက်ကရာဘာကြီးစံနဲ့ပစ်ကတ်ဖြိုခွင်းခဲ့လို့ဆန္ဒထုတ်ပေါ်သူအယောက်20ထိခိုက်ဒဏ်ရာရှိခဲ့ပါတယ်။ဒီလိုကြမ်းဖက်ဖြိုခွင်းတာကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့ကတက်ကြွလှုပ်ရှားသူတို့ဟာဒီကနေ့နေ့လယ်ပိုင်းမှာရန်ကုန်မှာဘန်နူလာပန်းညံတွေကလက်လက်ကြောက်တန်ရှိမှာစုဝေးဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။ဆန္ဒတော်ပေါ်လာတဲ့ပတ်သက်လို့ generation wave ကကိုမိုးသေးကအခုလိုပြောရတယ
်ဒေသခံလူတို့တွေကဆန္ဒပြဆန္ဒပြတဲ့လူတွေကိုမတရားဖြိုခွဲဖမ်းဆီးတယ် တော့မှမျိုးမျိုးတက်တယ်အခုဆိုလို့ရှိရင်လူငယ်ပေါင်း50ကျော်ရှိနေပြီမတရားဖန်ဆီးခံတာရတယ်ဆိုတော့ဒီနေ့မနက်မှာခရီးပြည်နယ်ကလူလူထောင်ကျော်ကရင်းကြစွာဆန္ဒပြကြတယ်အဲ့ဒီပေါ်မှာရောဘာချင်းနဲ့ဖြစ်တယ်ဈိုင်းနဲ့ဖြုတ်ခွဲတယ်မိသက်ပိုင်းနဲ့ဖြုတ်ခွဲတယ်ဆိုတော့ဒီနေ့ဒီချိန်မှာဒီနေရာမှာကျွန်တော်တို့စူယုံရောက်ရှိလာတာအဲ့ဒီလိုမျိုးမတရားအချမ်းဖတ်တဲ့လောရောက်ကိုစန့်ကျင်ဖို့ဖြစ်တယ်
ကီနီလူငယ်တူဖြစ်တဲ့မဆူဇန်ကလည်းဘူဂျုံအောင်စံပေါ်ထားတဲ့သူ့သဘောထားကိုခုလိုပြောပါရစေ။ကျွန်
တော်ဘလောက်ချစ်ခဲ့လဲဆိုရင်ကျွန်တော်တို့ပြည်နယ်ကလူငယ်အားဆိုရင်အရင်ကဆိုရင်ကျွန်တော်တို့ငါးရက်ပဲမဆူရဆိုတဲ့ကာလတော့ဘူဂျုံမွေးနေလက်လက်ရင်းနေဆိုကျွန်တော်တို့အမိကခိုးထွက်ပြီးမှကြားတယ်ဘူဂျုံမွေးနေဒီပြည်သူတွေသိဖို့လက်လက်ရင်းနေပြည်သူတွေသိပြီးဖို့ကျွန်တော်တို့ဒီလိုခိုးကြောက်ကြောက်နဲ့လောက်ခဲ့တဲ့ကာလတွေရှိရဲ့။ဒါကြောင့်ကျွန်တော်တို့ဒီဘူဂျုံမချစ်တော့မဟုတ်ဘူး။အခုလုံနေတဲ့ကိစ္စကဒီ RND အစိုးရလုပ်နေတဲ့ကိစ္စခါကျတော့ကျွန်တော်တို့စောစောသိနေတာကျွန်တော်တို့တန်ခွက်တယ်
ဒီကနေ့ရန်ကုန်မြို့မှာဆန္ဒထုတ်ပေါ်တာခုမြောက်ချက်မရှိဘဲထုတ်ပေါ်ခဲ့တဲ့အတွက်ဆန္ဒထုတ်ပေါ်သူ9ဦးကိုရဲစုစီပုံမှန်စက္ကူနဲ့အမှုဖွင့်မှုအာဏာပိုင်ကဆောင်ရွက်မယ်လို့ဆိုပါတယ်ဒီကနေ့မနက်ပိုင်းမှာထောင်နဲ့ချီရဲ့လူတွေဟာဗိုလ်ချုပ်ဆန်ကြီးရုပ်ကိုကန့်ကွက်ဆန္ဒပြဖို့ရုတ်တုထားရှိရာကနဟင်းဝပန်းချံကိုချီတက်ချိန်မှာအာဏာပိုင်နဲ့ရုံးဆန်ကပ်ဖြစ်ပြီးအကြမ်းဖက်ပစ်ခတ်ခံရတာလည်းဖြစ်ပါတယ်ကရမီနယ်ဆိုတာဗိုလ်ချုပ်ဆန်ရုပ်တုထားရှိဖို့အတွက်ပြီးခဲ့နှစ်ကကြိုးပမ်းနေတာပါအဲ့ဒီချိန်ထဲကစန့်ကျင်ကန့်ကွက်တာရှိခဲ့တယ်လို့စန့်ကျင်ကန့်ကွက်တဲ့လူတွေကိုအာဏာပိုင်ဘက်ကတရားစွဲဖမ်းဆီးတာတွေလုပ်ခဲ့ကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းရုပ်တုဖျက်သိမ်းပြီးဖို့လွန်ကော်မျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးရှိမှာဖွင့်ထားတဲ့တပိတ်ကန်ကိုအာဏာပိုင်ကဖျက်သိမ်းခဲ့ပါသေးတယ်ဗိုလ်ချုပ်ကြီးဦးကတော့ဒီလအစောပိုင်းမှာပဲဖွင့်လှစ်ခဲ့တာဖြစ်ပြီးအိမ်နောက်ပိုင်းစန့်ကျင်ဆန္ဒပြတောင်းဆိုမှုတွေအချိန်မြင့်တက်လာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ